နောက်ထပ်မေးခွန်းတစ်ခုကတော့မောင်ဖြူနဲ့မောင်နီမှာဥပမာပေးရလို့ရှိရင်မောင်ဖြူကမိဘကိုတနိုင်စာဝေယဝတ်စာလုပ်ပေးတယ်။သို့သောဖျားရှိခိုးတရားထိုင်ခြင်းမလုပ်ပါဘူး။မောင်နီကအဲ့ဒီတနိုင်မှာဖျားရှိခိုးတရားထိုင်ခြင်းလုပ်ပါတယ်။သို့သောမိဘကိုဝေယဝတ်စာမကူပေးပါဘူး။အဲ့ဒီနှစ်ယောက်မှာဆိုလို့ရှိရင်ဘယ်တယောက်ကိုမြတ်စွာဘုရားချီးမွမ်းမယ်ထင်ပါလဲ။ဘယ်သူကကုသပို့ရပါလဲရှင်ဗျာ
။ဒါတော့တရားထိုင်တဲ့လူကိုပို့ချီးမွမ်းမှာပဲ
။ဒီမှာဗျာ
။မြတ်စွာဘုရားဟောထားတဲ့ဒေသနာတစ်ပုဒ်ရှိတယ်။အတ္တဓာတံပရထေနဘ ഹു နာပိနာဟပိသူများအကျိုးဘလောက်ဖဲများများကိုအကျိုးစီးပွားကိုကိုကဆွေရပြပြမခံရဘူးလို့ဆိုတယ
်တမဗျာ
တခါတော့ကမြတ်စွာဘုရားကနောက်သုံးလနေလို့ရှိရင်ပြိနိဗ္ဗာန်ဆန်တော့မယ်ဆိုတာကိုကြေညာလိုက်တယ်အဲ့လိုကြေညာလိုက်တဲ့အခါမှာရဟန်းတန်ကအများစုပုထုဇဉ်တွေကဘာဖြစ်ကုန်လဲဆိုရင်ဟာဘုရားကသုံးလပဲရှိတော့တယ်ဆိုတော့တို့ဖျားနာမှာနေကြမယ်ဆိုပြီးတော့တုံးတယုံယုံဖျားနာမှာပဲနေပြီးတော့တိုင်းမြင်ပြီးတော့ဖျားမရှိရင်ဘယ်လိုလုပ်မလဲဆိုတာဒီပေါ့လေဖျားကိုဝိုင်းဝန်းပြီးတော့ဝန်းရံကြတာပေါ့
တင်ပါဗျာ
ရဟန်းတစ်ပါးကတော့ तू ကဘယ်လိုတွေးတော့ဆိုဟာဖျားကသုံးလဟိုဘက်မှာ तू မရှိတော့ဘူးဆိုတဲ့အချိန်မှာငါဖျားရှိတော့မယ်တရားသူတရားမြတ်ရအောင်ငါကြိုးစားမှာပဲဆိုပြီးသူများတွေနဲ့ဘယ်သူနဲ့မှမတိုင်မြင်ဘူးတရားဝယ်စ조사ပြီးတော့အထုတ်တယ်အထုတ်တဲ့အခါကျတော့အများစုကဒီကိုတော့ဖရာပေါ်မှာဟိုတံမိုးမထားဘူးပေါ့ငါတို့လို့တံမိုးထားမယ်ဆိုလို့ရှိရင်ငါတို့နဲ့ပေါင်းရမှာပေါ့ငါတို့လို့တလို့ပဲလို့တင်တယ်အခုတော့သူကသူတရားပဲထိုင်နေတယ်ဆိုဖရာပေါ်မှာသူကအမြင်မကြည်တဲ့ပုံကိုဖြစ်လိမ့်မယ်ဆိုပြီးတော့ဖရာကိုတော့တိုင်ညာတိုင်တဲ့အခါမှာမြတ်စွာဘုရားခေါ်မေးတယ်ခေါ်မေးတော့အဲ့ဒီယန်ကသူ့ရဲ့ရည်ရွယ်ချက်ကိုရှောက်တယ်တပီတော့ဟာတဲ့ဖခင်သုံးနာပဲရှိတော့မယ်ဆိုတဲ့အချိန်မှာဖခင်ရဲ့မျက်မှောက်ပေါ်မှာသူဟာတရားဥတည်းအမြဲရချင်လို့ကြိုးစားပါတယ်ဆိုတော့မြတ်စွာဘုရားသူ့ကိုသာလို့ခေါ်တာ
တမန်ပါဗျာ
နော်တ
မန်ပါ
ဗျာအဲ့ဒီဇာလန်နေ့ကိုကြည့်မယ်ဆိုလို့ရှိရင်တော့ဘယ်ဟာကပူတံမိုးကြည့်တယ်လဲမိဘကိုဝေယဝဆလုပ်ပေးတာတံမိုးမရှိဘူးလို့ပြောတာမဟုတ်ဘူးတံမိုးရှိတယ်သို့တော့ဒီတရားထိုင်နေဆိုတဲ့အလုပ်ကိုသူကကြိုးစားပြီးတော့လုပ်တယ်ဆိုလို့ရှိရင်တော့သူ့ကိုပဲပို့ချီးမွမ်းရမယ်တော့ရှိတယ်။သူ့အချိန်ပိုင်းနဲ့သူနှစ်ခုစလုံးလုပ်ရင်တော့ကောင်းတာပေါ့။တ
င်ပါဗျာ
။ compare လုပ်ပြီးပြောမယ်ဆိုရင်တော့မိဘလှုပ်ထားတဲ့တရားထိုင်တာပိုမြတ်တယ်လို့ပြော
။
နိဗ္ဗာန်ရောက်ဖို့အတွက် तू ကပိုနီးသွား။တ
င်ပါဗျာ
။မိဘလှုပ်ကြွေးတာကသီလထဲမှာပဲပါတယ်။တင
်ပါဗျာ
။တရားထိုင်တာကျတော့ဘာဝနာဖြစ်သွားတယ်။
တင်ပါဗျာ
။အစင်းနဲ့ပြောမယ်ဆိုရင်သီလရယ်၊သမာဓိရယ်ဘာဝနာရယ်။ဆွဲထည့်မယ်ဘာဝနာပို့ပြီးတော့ထိတ်တန်ရောက်တယ်ပေါ့နော်တိရသွားပြီးပညာအဆင့်ရောက်သွားတာပေါ့အဲ့လိုတော့တွေ့လို့ရပါ